ထိုင်းနိုင်ငံမှာအာနာသိမ့်မီ9နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝင်းကြီးချုပ်ပရာယုတ်ချန်အိုချာဟာယာရုကနေအနားယူရောမယ်လို့ဒီနေ့ပဲကြေညာလိုက်ပါတယ်။မေလ14ရက်ရွေးကောက်ပွဲမှာပရာယုတ်ရဲ့စစ်တပ်ကြောထောက်နောက်ကံပြု United Thai Nation Party ဟာအမတ်နေရာ900မှာ36နေရာပဲအနိုင်ရရှိခဲ့ပြီးတဲ့နောက်အခုလိုကြေညာလိုက်မယ်လို့လည်းအများကခန့်မှန်းထားတာပါ။ဒါပေမဲ့သူဟာအစိုးရသစ်မဖွဲ့မချင်းအိမ်ဆောက်ဝင်းကြီးချုပ်အဖြစ်ယာယီဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်။ဘီရင်ကိုတစ္ဆာခံသူတဦးဖြစ်တဲ့အပြင်ထိုင်းစစ်တပ်ရဲ့အကြီးအကဲဟောင်းတဦးဖြစ်တဲ့ဝင်းကြီးချုပ်ပရာယုတ်ဟာ2019ခုနှစ်ရွေးကောက်ပွဲမတိုင်ခင်စစ်အစိုးရကိုဦးဆောင်ခဲ့ပြီးနောက်ထပ်4နှစ်ကြာဝင်းကြီးချုပ်အဖြစ်ထမ်းဆောင်မှုအတွက်ပါလီမန်ကနေရွေးချယ်ခံထားခဲ့ရသူလည်းဖြစ်ပါတယ်။အသက်69နှစ်အရွယ်ရှိပြီဖြစ်တဲ့ဝင်းကြီးချုပ်ပရာယုတ်ကတော့သူအုပ်ချုပ်တဲ့ကာလမှာအောင်မြင်မှုတွေရခဲ့ကြောင်းပြောဆိုခဲ့တာပါ။သူဟာဝင်းကြီးချုပ်တယောက်အနေနဲ့နိုင်ငံတော်သာသနာဘုရင်စနစ်ကိုချစ်မြတ်နိုးတဲ့ပြည်သူတွေအတွက်အကျိုးစီးပွားကိုဆောင်ရွက်ဖို့ကြိုးပမ်းဆောင်ရွက်ခဲ့တယ်လို့လည်းအခုပြည်သူအကျိုးစီးပွားအတွက်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။